ပြီးခဲ့တဲ့လတွေကိုဗစ်ကူးစက်တာခံခဲ့ရတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာယောဂပျောက်ကင်းပြီးကွာရင်တီးကာလာလည်းပြီးဆုံးသွားပြီဖြစ်တဲ့အတွက်သူ့ဇာတိမြေဒလဝဲမှာရှိတဲ့သမ္မတကတော်ဂျိုးဘိုင်ဒန်နဲ့ပြန်လည်တွေ့ဆုံဖို့တနင်္ဂနွေနေ့မှာပထမအကြိမ်အဖြစ်သမ္မတအိမ်ဖြူတော်ကနေထွက်ခွာသွားပါတယ်။စနေရောတနင်္ဂနွေနေ့တွေမှာကိုဗစ်ရှိမရှိပြန်လည်စစ်ဆေးတာမှာ negative အဖြေထွက်တယ်လို့သူ့ဆရာဝန်ကပြောပါတယ်။သမ္မတဘိုင်ဒန်ဟာတကြော့ပြန်ကိုဗစ်ကူးစက်မှုခံရတဲ့အတွက်တီးကြားကွာရန်တင်းဝင်ရတဲ့ကာလထင်သာတာထက်ပိုရှည်ခဲ့တယ်လို့ဆိုပါတယ်။သူနေထိုင်ရတာတက်တာကြောင့်ဒလဝဲကိုထွက်ခွာဖို့သမ္မတအိမ်အပြင်ဘက် Marine One ရဟတ်ယာဉ်ပေါ်မတက်မီသမ္မတဘိုင်ဒန်ကပြောသွားပါတယ်။ဒလဝဲကလူသိများတဲ့ Rehoboth ပင်လယ်ကမ်းခြေမှာတွားရောက်အပန်းဖြေမယ်လို့မျှော်လင့်ရပါတယ်။သမ္မတဘိုင်ဒန်ကိုဗစ်ကူးစက်ထားတာကိုဇူလိုင်21ရက်နေ့မှာစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက် Paxlovid ထိုးစေးနဲ့ကုသခဲ့ရပါတယ်။ဇူလိုင်26 29မှာကိုဗစ်စစ်ဆေးကြည့်တဲ့အခါ negative ဖြစ်ခဲ့ပြီးအင်ဘူရိုဝင်းထဲမှာတော့မေခွန်းပြောကြခဲ့တာပါ။ဒါပေမဲ့ဇူလိုင်30မှာပြန်လည်စစ်ဆေးတဲ့အခါကိုဗစ်တကြော့ပြန်ကူးစက်ခံရပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ဇနီးမောင်နှံဟာရေဘေးတန်ခံနေရတဲ့ကန်တက်ကီကိုတနင်္လာနေ့တွားရောက်ဖို့ရှိပြီးဒေသခံတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ။